မ္မရိကမှာစွန်တ23ရက်နေ့ကကိုဗစ် -19 ရောဂါတက်ခွဲစမ်းသပ်မှုစစ်ဆေးပေါင်း 1800 ကျော်ပြုလုပ်ခဲ့တဲ့အထက်ရောဂါပိုးကူးစက်သားသူများထပ်မံတွေ့ရှိတာကြောင့်တက်ခွဲတီဗီလူနာ292ဦးရှိသွားပြီးတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကအတည်ပြုကြေညာခဲ့ပါတယ်။မနေ့ကဗိုင်းရပ်စ်ပိုးတရှိသူလူစလုံးဒီကနေ့တိုင်ကတရားလာသူတွေဖြစ်ပြီးအသွားအလာကန့်သတ်ဆောင်ကြည့်နေသူတွေလည်းဖြစ်ပါတယ်။သူကအသက်30အရွယ်အမျိုးသမီးဖြစ်ပြီးရခိုင်ပြည်နယ်မောင်းတော်မြို့နယ်ကဖြစ်ပါတယ်။အသက်38အရွယ်အမျိုးသားကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်ကဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိအတိပြုလူနာတွေကကုသမှုခံယူပြီးယောဂကင်းစင်သွားသူ104ဦးရှိပြီဖြစ်ပြီးသေဆုံးသူ6ဦးရှိပါတယ်။နိုင်ငံတွင်ဒီနှစ်မတ်လနောက်ပိုင်းကစလို့ COVID-19 ယောဂဓာတ်ခွဲစမ်းသပ်မှု 64,500 ကျော်ပြုလုပ်ခဲ့ပြီးစောင့်ကြည့်လူနာပေါင်း 9,960 နီးပါးရှိခဲ့ပါတယ်ခင်ဗျ။